တော်ရရှိမှခင်ဗျာလူတယောက်ရဲ့တွာလာပြုတ်မှုပြောဆိုနေတိုင်းလောက်ကင်ဘုံတွေကိုကြည့်ရင်သူ့ရဲ့အည်သွေးသူ့ရဲ့အည်ချင်းတွေကိုသာမကသူ့ရဲ့သဘောသူ့ရဲ့မနောကိုပါသိနိုင်ပါတယ်ဒါကသူကိုယ်တိုင်ထုတ်ဖော်တဲ့သူ့ရဲ့အကြောင်းပါဒါပေမဲ့ဒီထက်မကရှိနေသေးတဲ့သူ့ရဲ့အကြောင်းတွေကိုဖျားရှင်ကအခြားသူတွေကိုသိမြင်စေချင်တော်မူတဲ့အခါဖျားရှင်ရဲ့ပြုတော်မူပုံဟာဖြင့်စိတ်ဝင်စားစရာကောင်းလာပါတယ်ဒီခါမှာတော့အဲ့ဒီသူ့ရဲ့အတွင်းသဘောအဲ့ဒီသူရဲ့အတွင်းမနောကိုအသေးချာအထင်ရှားတွေ့မြင်ရပါတယ်။အဲ့ဒီလိုဖျားရှင်ပြုတော်မူတဲ့သူတယောက်အကြောင်းကိုဒီကနေ့တင်ပြရတော့တမန်ကျန်စီစဉ်မှလေ့လာမှဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျန်ရဲ့ဓမ္မဟောင်းကျမ်းိုင်းတွေကယောနာဝတ္ထုခန်းကြီးလေးအခန်းငယ်9ကနေ9အထိမှတွေ့ရပါတယ်။လူသားအယောက်စီတိုင်းဟာဖျားရှင်ရဲ့လက်တော်ထဲမှာသာလုံးဝတည်ရှိနေတာကိုအတိအလင်းဖော်ပြထားတဲ့ယောနာဝတ္ထုခန်းကြီးလေးအခန်းငယ်9ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါဗျ
။ကြက်မပြည့်တဲ့ယောနာ၊ဥလဲလဲယောနာ၊စိတ်တဆသမားယောနာ။အောင်ပန်းတရဖူကိုတရဖူမှန်းမသိ။အမိုက်ချောက်တွေကိုကောက်ပြီးတော့ခေါင်းပေါ်တင်ကျင်ပါတယ်ဆိုတဲ့ယောနာဆိုတဲ့ပရောဖက်ကြီးယောနာရဲ့ဝတ္ထုတို့ကတော့ဒီကနေ့ဆိုရင်နောက်ထပ်ပြဿနာတစ်ခုကိုထပ်ပြီးတော့တွေ့ရတော့မယ်အပိုင်းပဲဖြစ်ပါတယ်။သူကိုကျွန်တော်တို့ပုံကူမျိုးကနေပြီးတော့အခုလို့သွားပြီးတော့ကြက်မပြည့်ဘူးလို့ဥလဲလဲဖြစ်တယ်လို့စိတ်တဆဖြစ်နေတယ်လို့သွားပြောမိတဲ့အခါကျတော့ကျွန်တော်အနေနဲ့ကောငါကရောဘလောက်များကြက်ပြည့်လို့လဲဘလောက်များစိတ်တဆနဲ့ကင်းလို့လဲဥလဲလဲမဖြစ်လို့လဲဆိုပြီးတော့မိကွန်းထုတ်မိပြန်ပါလေကျွန်တော်လူသားဟာနော်အထုတ်အထိတ်ကလူကြီးမင်းကစပြီးတော့လမ်းဘေးမှာပဆိုးချုံအိတ်နေရတဲ့လူမျိုးအထိဝဲအူတစ်ခုမဟုတ်တစ်ခုတော့အမြဲချောင်စမြဲအဖဖျားသခင်ကိုယုံကြည်ကိုးကွယ်ပါれဆိုတဲ့ကြားရဲကပဲအဲ့ဒီအပြစ်မျိုးယူအဲ့ဒီအပြစ်ဗီဇနိယာမကလေးကတော့တစ်ချက်တစ်ချက်မှာအစွဲထွက်ထွက်ပြီးတော့တကိုးပြရတဲ့ဆိုရကိုလေတင်တိရတော့တမချန်ရဲ့အတိတ်သင်ငန်းစာတွေမှာအချိန်ချင်းကျွန်တော်ဖော်ပြခဲ့ပြီးပါပြီအခုအချိန်မှာလေကိုပြန်ပြီးတော့ဆန်းစစ်မိခြင်းပဲဖြစ်ပါတယ်ဟုတ်ပါတယ်ကြက်မပြည့်တဲ့ယောနာဥလဲလဲယောနာရဲ့အကြောင်းကိုတွားပြီးတော့စဉ်းစားမိတိုင်းကိုပြန်လည်သုံးသပ်ရမှာသာဖြစ်ပါတယ်ကောင်းပါပြီယောနာသည်အလွန်စိတ်ညစ်၍အမျက်ထွက်သဖြင့်"အိုးထာဝရဖေယားအကျွန်ုပ်တောင်းပန်ပါ၏အကျွန်ုပ်သည်ကိုပြည်၌ရှိစဉ်ဤသို့ပြောပါပြီမဟုတ်လောထို့ကြောင့်ကိုတော်ထံမှတာရှုမြို့သို့ကြိုးစား၍ပြေးပါ၏ကိုတော်သည်သနာဆုံမဲ့တတ်သောဖျားဖြစ်၍စိတ်ရှိသောသဘောကျေးဇူးပြုကျင်သောသဘောအပြစ်ဒဏ်ပေးမည်အမှုကိုနောင်တရရသောသဘောရှိတော်မူကြောင်းကိုအကျွန်ုပ်သိပါ၏တို့ဖြစ်၍"အိုးထာဝရဖေယားအကျွန်ုပ်အသက်ကိုနှုတ်ယူတော်မူပါ"အကျွန်ုပ်အဖက်ရှင်ချင်းတဲ့သေခြင်းသည်သာ၍ကောင်းပါသည်ဟုတောင်းလျှောက်လေ၏။ထာဝရဘုရားကလည်းသင်သည်အမြင့်ထွက်ကောင်းသလိုဟုမေးတော်မူ၏တဲ့။အဲ့ဒီလိုကျွန်တော်တို့ဟာအခန်းကြီး၄ရဲ့အစပိုင်းသင်ခန်းစာတွေကိုကြော်လွှားခဲ့ကြပြီးပါပြီ။နောက်ဆုံးအနေနဲ့လေ့လာခဲ့ကြပြီးပါပြီ။ကျွန်တော်ပြောခဲ့တဲ့အတိုင်းအခန်းကြီး၄ရဲ့အစပိုင်းအခန်းကြီး၄ဆိုတာဟာလေအဖဖရာသခင်ကတမင်အပေါ်ဆောင်ဖော်ပြလိုက်တဲ့အပိုင်းဖြစ်တယ်။အလွန်အရေးကြီးတဲ့ဝိညာဉ်သင်ခန်းစာတွေနဲ့ပြည့်နှက်နေတဲ့တခန်းရပ်ပြဆက်ဖြစ်တယ်ဆိုတာကိုလည်းကျွန်တော်ဖော်ပြပေးခဲ့ပြီးပါပြီ။ယောနာဆိုတဲ့ပရောဖက်ကြီးဟာသူကကယ်တင်ရှင်ယေရှုကိုမဝေမျှနိုင်၊မေတ္တာမပြနိုင်၊ယွန်းကလည်းယွန်း၊ကြောက်ကလည်းကြောက်တဲ့အာရှုရိနယ်မြေ၊သူအရှင်မေတ္တာမထားနိုင်တဲ့တိုက်ဂရစ်မြစ်ကမ်းကြီးကမဟာမြို့တော်ကြီးနိနေဝေစီကိုအဖဖခင်ကသွားဆိုတဲ့အချိန်မှာအလိုတော်နဲ့ဆန့်ကျင်ပြီးတော့ရှောင်ဖယ်ခြင်းတယ်။လုံးဝမသွားခြင်းဘူး။ဒီလူမျိုးကိုယေရှုမပြုခြင်းဘူး။ဖျားသခင်ကိုစားသတိသွားမပေးခြင်းဘူးစကားမပြောခြင်းဘူးအမြင်တက်တယ်ဒါပေမဲ့နောက်ဆုံးမုံတိုင်းနဲ့ပင်လယ်ငါးကြီးတကောင်နဲ့သေခြင်းနဲ့ရှင်ပြန်ထမြောက်ခြင်းနဲ့အဆင့်ဆင့်ကျော်သွားပြီးတော့အဲ့ဒီနိနေဝေကိုရောက်သွားရတယ်ဖျားသခင်အမိန့်တော်ကလည်းပြန်လိုက်ကြော်အဲ့ဒီနိနေဝေမြို့ကြီးဟာဖြင့်အံ့ဩလောက်အောင်ဘယင်ကစပြီးတော့လှဲနေလှီအောင်မြင်းဆောင်မကြံနောင်တရအကုန်လုံးရကုန်ကြတယ်အဲ့ဒါနဲ့ပဲဖျားသခင်ကလည်းနိနေဝေကိုအပြစ်မပေးတော့ဘဲနဲ့ချမ်းသာခွင့်ပြုလိုက်တယ်အဲ့ဒီအချိန်မှာပြဿနာစတော့တာဒီဘာဖြစ်လဲဆိုတော့ဒီနီးနေဝေကို तू ကကဲတင်ချင်းကျေစုမပြုတ်ခြင်းဘူးမဟုတ်ဘူးလား तू မုန်းနေတယ်မဟုတ်ဘူးလားအဲ့ဒီမုန်းတီးချင်းတွေကြားတဲ့ကမောပန်းချင်းရန်သူလူမျိုးတစ်မျိုးကဲတင်ချင်းခံရတာတွေကိုမလိုလားခြင်းစတဲ့စိတ်လှုပ်ရှားမှုတွေအမျိုးစုံနဲ့အတူမိမိဝန်တာဂုံယူရမှာကိုအရှင်းမယူနိုင်တကယ်တဲ့နီးနေဝေကနေပေါက်ဆက်ပေါက်ဆက်နဲ့ပြန်ထွက်လာပြီးတော့တယောက်တည်းဒေါသတွေထွက်စိတ်တွေညစ်ပြီးတော့ဖျားသခင်ကျေစုတော်ကိုကျေစုတော်မှန်မသိတာလည်းမဟုတ်သီးပါလျက်နှင့်သီးပီကြီးကြားတဲ့ကပဲအသိခောက်ခဲ့အဝင်နဲ့ဖြစ်အလိုတော်ကိုဝန်ခံဝမ်းမြောက်နိုင်ခြင်းအရှင်မရှိသေပဲသေပြရစီတော့ဆိုပြီးတော့တွားပြီးတော့ဖျားသခင်ကိုညီးပြနေတယ် ဘာပဲပြောပြောနိနေဝေကိုအပြစ်မှချမ်းသာစေတဲ့အဖဖျားသခင်ဟာအဲ့ဒီဦးကြောင်ကြောင်ရောင်လေလေကြီးယောနာကိုလေဂျေစုဂယုနာစကားကလေးနဲ့ပဲနိဒန်းပြုတ်ပြီးတော့ကောင်းကြီးပေးလိုက်အောင်မယ်ဆိုရကူကျွန်တော်ပြီးခဲ့တဲ့သင်ခန်းစာအဆုံးမှာနားလည်နိုင်ခဲ့ရပါတယ်ဟုတ်ပါတယ်သင်သည်အမျက်ထွက်ကောင်းသလို့တဲ့အဲ့ဒီလိုအဖဖျားသခင်နိဒန်းပြုတ်လိုက်ပါတယ်တနည်းအားဖြင့်ဒါဟာယောနာမင်းဟာကလည်းကွာစိတ်ဆိုးစရာမဟုတ်တာကြီးပဲဆိုပြီးတော့ပြောလိုက်တန်နဲ့ချော့လိုက်တန်နဲ့အတူတူပါပဲဒါကိုအဲ့ဒီလိုခတ်တူလို့မဟုတ်ဖက်နဲ့အကြေချက်စဉ်းစားခြင်းရင်လည်းရနိုင်ပါသေးတယ်နော်ဒေါက်တာစီဒေါက်လတ်ယန်ဆိုတဲ့ဓမ္မပညာရှင်ကြီးကယောနာဝတ္ထုနဲ့ပတ်သက်ပြီးတော့ဒီအပိုင်းသူ့အမြင်ကိုဆောင်းပါးကလေးတစ်ပုဒ်နဲ့ရေးတဲ့နေရာမှာတကယ်တော့ဖျားသခင်သည်အပြစ်သားများကိုအပြစ်မှကယ်တင်သည်ဆိုတဲ့သူ့ရဲ့ဖျားအလုတ်ကိုသူလုတ်နေတာပဲယောနာကိုမင်းသွားသူတို့ကိုတရားစီရင်မယ်ဆိုတာကိုသတင်းသွားပေးဆိုလို့ယောနာအနေနဲ့သတင်းသွားပေးရတယ်။အကယ်၍သူတို့ကငါစီကိုပြန်ပြီးတော့တိုးဝင်ချင်းကပ်လာရင်ငါသူတို့ကိုကယ်တင်မယ်ဆိုတဲ့အတိုင်းကယ်တင်တယ်။ဒါကိုကုလို့မလို့တမာစိတ်ညစ်ပြီးတော့ဒေါသထွက်နေတဲ့ယောနာကိုမေးရမယ်မေးခွန်းကတော့ယောနာသူများအတွက်ကောင်းမှုပြုတာကိုမင်းဝမ်းမသာနိုင်ဘူးလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။အဲ့ဒီမေဂွန်းကိုအဖဖျားသခင်ဟာအခုလို့မေးလိုက်ချင်းပဲဆိုပြီးတော့အဲ့ဒီဒေါက်တာစီဒေါက်လတ်ယန်ကရှေရှေဝေးဝေးဖွင့်ဆိုထားပါတယ်အဖဖျားသခင်ရဲ့မေဂွန်းကတော့နှုတ်ကပတ်တော်အရာအလွန်တူပါတယ်သင်သည်အမျက်ထွက်ကောင်းသလားတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာအဲ့ဒီအချိန်မှာယောနာအမည်ရှိပရောဖက်ကြီးရဲ့နောက်ထပ်ထူးဆန်းသောအမှုအရာဖြစ်စဉ်တွေကိုတော့ဒီကနေ့သင်ခန်းစာအစမှာအခုလို့ကျွန်တော်တို့ဆက်လက်တွေ့မြင်ရတော့မှာဖြစ်ပါတယ်ယောနာဝတ္ထုအခန်းကြီး၄အငယ်၅ယောနာသည်မြို့၌အဘယ်သို့ဖြစ်မည်ကိုသိမြင်ခြင်းဟာမြို့ပြင်သို့ထွက်၍မြို့အရှိမျက်နှာ၌ကဲမိုးကိုလှုပ်ပြီးလျှင်အမိုးအရိတ်တွင်ထိုင်၍နေ၏တဲ့အဘယ်သို့ဖြစ်မည်ကိုသိမြင်ခြင်းဟာတဲ့မထူးဆန်းဘူးလားစောစောပိုင်းတုန်းကဆိုရင်ဒုက္ခရောက်စေခြင်းတည်းအပြစ်သင့်စေခြင်းတည်းနောင်တတွေရပြီးတော့အပြစ်ကနေလွတ်မြောက်တာကိုမမြင်ခြင်းဘူးအဲ့ဒါနဲ့ပဲနိနေဝေမြို့ကြီးသားတွေယုံယုံယုံယုံနဲ့ရှော့တေအဝတ်တွေဘုအစာရီရှောင်းဒူးစရိုက်တွေကိုတူပြိုင်ရှောင်နေကြတဲ့အချိန်မှာဒီကောင်တွေတော့ဘာမှမဖြစ်တော့ဘူးဆိုတဲ့မကျေနပ်တဲ့စိတ်ကူးရင်အိမ်မက်ကလေးတွေအမျော်လင့်ပဲပြက်ပြူသွားလို့စိတ်မကျေနပ်မှုအလုတ်တွေများလုံးအကြီးလို့မောတာကတကြောင်စသည်ဖြင့်အကြောင်းအမျိုးမျိုးတို့ကြောင့်စိတ်ညစ်တယ်အမြက်ထွက်ခဲ့ပါတယ်ဆိုတဲ့ယောနာဟာငောက်တဲ့ငောက်တဲ့နဲ့နိနေဝေကိုစွန့်ပြီးတော့မြို့ပြင်ကိုထွက်လာတယ်အဲ့ဒီအချိန်မှာအဖဖျားသခင်ရဲ့ကျေးဇူးတော်ကိုသူချီးမွမ်းတယ်အဖဖျားသခင်ကြီးစုတော်ကြီးကြောင်းကိုလည်းဝန်ခံနေဖျားသခင်ကတော့ဒီအပြစ်သားတွေအပြစ်တရားကနေလွတ်မြောက်အောင်ကယ်တင်မယ်ဆိုတာကိုလည်းသူလက်ခံတယ်ဒါပေမဲ့ကိုယ်စိတ်နဲ့ကိုယ်အလိုလိုဖိစီးနေရတဲ့ယောနာဟာအဘယ်သို့ဖြစ်မည်ကိုသိမြင်ခြင်းဟာမြို့ပြင်သို့ထွက်မြို့အရှိမျက်နှာ၌တဲတလုံးထိုးပြီးတော့အမိုးအရိတ်အောက်မှာထိုင်နေတယ်တဲ့ဘာတွေအဘယ်သို့ဖြစ်မည်ကိုသူဘာတွေမြင်ပြီးတော့ဘာတွေသိကျင်တာဖြစ်နိုင်ပါသလဲမိတ်ဆွေတို့စဉ်းစားကြည့်ပါရှင်းရှင်းကလေးတွေးမိတာကတော့နိနေဝေသားဒီဟာခွေးမိောက်ကြီးတော့ဆွတ်ပြီးတော့ငကိုကအတိုင်းပြန်ပြီးတော့အတ္တမအမှုတွေကျူးလွန်ကြမလားစောစောပိုင်းနောင်တရရဲဆရာဟာဟန်ပြလောက်သာဖြစ်ပြီးတော့ဒုံရင်ဒုံရင်အတိုင်းပြန်ပြီးတော့မဟုတ်တန်တရားတွေလှုပ်ရင်အပြစ်သင့်ကုန်ကြလီမလားဆရာကစောင့်ကြည့်တာပါပဲဖြစ်စေခြင်းနဲ့ဆန္ဒနဲ့ပေါ့ဟုတ်တယ်သူနိနေဝေကိုအရင်မုန်းတယ်လို့ကျွန်တော်ပြောပြပြီးမဟုတ်ဘူးလားမှန်ပါတယ်မိတ်ဆွေအပေါင်းတို့မြို့ရဲ့အရှိမျက်နှာဆရာကိုဖော်ပြလိုက်ကြတဲ့ကမြို့ကိုအပေါ်စည်းကခြုံပြီးမြင်ရတဲ့တောင်ကုန်းတနေရာအချက်အချာကြတဲ့ချက်ကောင်းအဲ့ဒီအရက်မျိုးကိုဆိုလိုခြင်းဖြစ်တယ်စောစောကကျွန်တော်ပြောခဲ့တဲ့အတိုင်းနိနေဝေကိုမဟုတ်တာပြန်လုပြီးတော့မဟတ်တာတွေဖြစ်နိုင်တယ်ဆိုတဲ့စိတ်အတွေးကလေးနဲ့ယောနာဟာအဲ့ဒီဘယုတ်ဒုက္ခမြင်ကွင်းမျိုးပြန်ဖြစ်တာကိုစမတ်ကြကြကြီးထိုင်ပြီးကြည့်ခြင်းလို့အဲ့ဒီနေရာမျိုးကိုရွေးလိုက်ခြင်းပါပဲထူးထူးခြားခြားကြီးပါနော်ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတွေမှာဖော်ပြခဲ့တဲ့လူမနောဆိုတာများဟာမထူးဆန်းဘူးလား Jesus loves you ဆိုတာလေ Jesus loves the world ဆိုတာကိုမှန်ကန်ကြောင်သိတယ်ဒါပေမဲ့ကက်တင်ရှင်ရဲ့ချစ်ချင်းမြတ်တာအရာကိုပင်လျင်အဖိုင်းဝိုင်းကလေးတစ်ခုတည်းကရွှေကြုံနဲ့ပဲထိန်ထားခြင်းလေအဲ့ဒီအဖိုင်းအဝိုင်းအဝန်းအဝိုင်းကလေးတည်းမှာပဲကိုယ်ကလည်းယုံကြည်သူကြီးအဖြစ်နဲ့ချစ်ချင်းမြတ်တာတွေအကြောင်းတွေကိုပြောပြီးတော့အရသာခံနေခြင်းလေဒါပေမဲ့ခရစ်တော်ချစ်တဲ့အခြားအပြစ်ကဘာကြီးငြိမ်းချမ်းသွားမှာဒီမြစ်တာတော်ရဲ့အရသာကိုလူသားအားလုံးခံစားပွားရမှာကိုတွေးပြီးတော့လန့်နေတဲ့သဘောမျိုးကြီးဖြစ်နေပြီ။ဒါပေမဲ့အဲ့ဒီလူမနှောမျိုးရှိတယ်ဆိုတာကိုနှုတ်ကပတ်တော်လက်ညှိုးညွှန်လိုက်ပြီ။အလွန်ကြောက်စရာကောင်းတဲ့လူရဲ့မလူတမာစိတ်ဓာတ်အဖဖျားသခင်အရှင်မနှိမ့်မြှုပ်နိုင်တဲ့စိတ်ဓာတ် မြစ်တာတော်နဲ့မိုးနဲ့မြေလောက်ကွာခြားတဲ့လူရဲ့မနောယောနာမှာအခုရောင်ပြန်ဟတ်နေပြီနိနေဝေကိုစီးပြီးမြင်ရတဲ့အရက်မှာတဲမှုတည်းစိန်ပြေနပြေထိုင်ပြီးတော့အရသာခံမယ်ကျမ်းစာကပြောတဲ့အတိုင်းပဲနိနေဝေသားတွေအဘယ်သို့ဖြစ်မည်ကိုသိရန်မြင်ရန်ဆိုတာဟာအဲ့ဒါပါပဲယောနာဝတ္ထုအခန်းကြီး၄အငယ်၆အရှင်ထာဝရဘုရားသည်လေကျက်စုပင်ကိုပြင်ဆင်ပြီလေယောနာဤစိတ်ကိုပြေစေခြင်းဟာသူ့ခေါင်းပေါ်မှလွှမ်း၍မိုးစေတော်မူ၏ထိုအပင်ကြောင့်ယောနာသည်အလွန်အားရဝမ်းမြောက်၏တဲ့စောစောပိုင်းကယောနာလုပ်ပုံတွေကိုကျွန်တော်အံ့ဩမယ်ထူးဆန်းလှတယ်လို့ထင်မယ်ဆိုရင်တော့အခုပို့ပြီးတော့ဆိုသွားပြီယောနာကိုယ်တိုင်ကဖော်ပြတဲ့လူစရိုက်မဟုတ်တော့ဘူးအဖဖျားသခင်ကကိုတော်တိုင်ပုံဖော်ပေးလိုက်တဲ့လူစရိုက်လူမနောလူသဘောပေါ်လာပြီကြည်စံတဲမိုးကြီးအောက်မှာနိနေဝေဘက်ကိုပြိုင်ဘက်မရှိမျက်လုံးကြီးပြူးပြီးတော့ငေးကြောင်ကြောင်ကြီးကြည့်နေသူယောနာအတွက်အဖဖျားသခင်ဘာကိုပြင်ဆင်ပေးတလေကျက်စုပင်တဲ့ကတိကသက်ကြီးဖြစ်နေပြီမဟုတ်ဘူးလားသူ့ရဲ့ယာယီတဲနန်းကလေးနဘေးကနေပြီးတော့ယောနာကရှေ့ဘက်ကိုကြည့်နေတော့ကြောကုန်းဘက်ကနေဖွားကနေဖွားကနေအတက်ကလေးတွေအခက်ကလေးတွေဇူးဇူးဆက်ဆက်ထွက်လာတာပဲပေါ့ယောနာတယောက်အတော်ကြာလို့ဇက်ကြောကလေးဆက်ပြီးတော့တစ်ချက်နှစ်ချက်လောက်အညောင်းလေးဖြေပြီးတော့အပေါ်လဲမော့ကြည့်လိုက်ရောလာလာကျက်စုပင်ကြီးတပင်ကိုမြင်ရပြီသူ့တဲအမိုးပေါ်မှာအုပ်နေပြီနဘေးနဘီကိုလည်းအကိုင်းအညွန့်တွေဟာချက်ချင်းဖြာပြီးတော့စိမ့်လန့်နေပြီအဲ့ဒီမှာရင်ယောနာဘာဖြစ်သွားတဲ့တုံးယင်ထဲမှာအေးစိမ့်သွားပြီးတော့တိတ်ပြီးတော့သဘောကျသွားတယ်ဆိုပါလားဟုတ်ပါတယ်ထိုအပင်ကြောင့်ယောနာသည်အလွန်အားရဝမ်းမြောက်၏တဲ့မေဆွေယောနာဟာဒီအပင်ဒီအရိတ်ကိုခံယူရတာနဲ့စိတ်အေးချမ်းသွားမယ်စိတ်ပြေပြောက်သွားမယ်ဆိုတာကိုအဖဖျားသခင်သိတယ်မထူးဆန်းဘူးလားဟိုအရင်တုန်းကဝေလငါးကြီးဝန်းပိုက်ထဲထည့်ပြီးတော့ခရီးစဉ်ကိုပြောင်းစီခဲ့တာဟာနံပါတ်1အံ့ဩဖွယ်စီရင်ချက်အခုကျက်စုပင်ကြီးတပင်ကိုတဖွာဖွာကြီးပြင်းအောင်ချက်ချင်းမွေးပြီးတော့စိတ်ပြေအောင်လုပ်တယ်ဆိုတာဟာဒုတိယမြောက်နဲ့နံပါတ်2အံ့ဩဖွယ်စီရင်တော်မူခြင်းပဲသူကိုဆန့်ကျင်တော်လှန်သူအတွက်မတူညီသောအံ့ဩဖွယ်စီရင်ခြင်းတွေအဖြစ်ကျွန်တော်သုံးသပ်နိုင်ပါ रे ဟုတ်ပါ रे အနှစ်သာရအရာအချိန်အခါအရာအခြေအနေအရာတို့ဟာမတူမညီကွဲပြားခြင်းတော်ရှိတယ်ဒါပေမဲ့ဘာပဲပြောပြောအဖဖခင်သခင်စီရင်တော်မူခြင်းတွေကြည်ပဲပထမတော့ငါးကြီးကိုအသုံးပြုခဲ့တယ်ဆိုတော့သတ္တလောကကိုအသုံးပြုခဲ့ပြီးပြီလို့ဆိုနိုင်တယ်အခုကြတော့ကျက်စုပင်ကိုအသုံးပြုတယ်ဆိုတဲ့အတွက်ကြောင့်ယုတ်ခလောကကိုဆက်လက်အသုံးပြုတယ်လို့ဆိုရတော့မယ်ထင်ပါ रे မိတ်ဆွေအပေါင်းတို့နိနေဝေမြို့သားတွေကသာမချစ်နိုင်ကြပါနော်သူများကယ်တင်ရှင်ယေရှုတော်ကိုခံယူရတဲ့ကိစ္စမှသာမတထတာကို့အမှုတော်အောင်လို့အောင်ပန်းသရဖူကြီးကိုသာသရဖူမှန်မသိစူးကြောင့်မျက်ချောက်ကိုသာသရဖူလူခေါင်းပေါ်ကောက်တင်တယ်ဆိုတဲ့လူမျိုးအဲ့ဒီသဘောမျိုးနဲ့လူမနောဟာဘလောက်အထိပောက်တက်ကြရနိုင်တယ်ဆိုတာကိုအဖဖျားသခင်နောကြည်အောင်သိတော်မူတယ်။လူမနီသူမနီနိနေဝေတောင်တန်းပေါ်မှာတဲမိုးတစ်ခုနဲ့ငုတ်တုတ်ထိုင်ပြီးတော့ကို့ဖာသားကိုလူရမဝင်ဖြစ်နေတဲ့ယောနာ။သူဟာစိတ်တဗိဒသဘောအရာကျက်စုပင်အရေးကောင်းကောင်းရရင်လောကကြီးမှာတခြားဘာဆိုဘာမှမလို့တော့လောက်အောင်ကျေနပ်သွားလိမ့်မယ်။စိတ်ထဲမှာကြည်သွားလိမ့်မယ်။အရန်ပြေဆုံးတဲ့ငါဘဝကြီးပဲငါဘဝကြီးပဲဆိုပြီးဖြစ်ပြီးတော့သူ့ဖတ်သားသူသဘောတွေကျသွားမယ်ဆိုတာကိုအဖဖရာသခင်သိတော်မူတယ်ဘလို့အံ့ဩဖို့ကောင်းတုံးကြည်စမ်းကျွန်တော်လူဘဝတရုပ်တွေဟာအဲ့ဒီလူအမျိုးအစားတွေအရေးမကြီးတာတွေကရှေ့တန်းကိုရောက်ပြီးတော့အရေးကြီးတာတွေကနောက်တန်းကိုရောက်ရောက်နေတတ်တယ်ဆိုတာကိုအဖဖရာသခင်သိတော်မူနေတယ်ဆိုတာဟာမထူးဆန်းဘူးလားကျွန်တော်ကိုကိုကိုသိကြရဲ့လားမိတ်ဆွေအပေါင်းတို့တစ်ချိန်လုံးကလေကျွန်တော်ဟာကျွန်တော်သားအကြီးကလေးမွေးကစားမှာသူ့ကိုလက်တွန်းလှဲကလေးနဲ့ဥယျာဉ်တစ်ခုတည်းကိုတွန်းသွားပြီးတော့အားလက်ချိန်မှာခလေးတိန်လုတ်ခဲ့ပူပါလေ။တညနေကျတော့ကျွန်တော်တို့သွားနေကြဥယျာဉ်ပန်းကြုံကလေးတစ်ခုတည်းကနေပြီးတော့အမျိုးသမီးတစ်ယောက်ရဲ့အသံလေးကထွက်လာတယ်။အယမ်းချူသွားတဲ့အသံကလေးပေါ့။နူးညံ့တဲ့အသံကလေးနဲ့သူ့ဘလောက်အထိချက်ရတာ။သူ့အဖို့မင်းမရှိဘူးဆိုရင်သေကိုသေမှာပဲဆိုတဲ့အထိရင်ဖွင့်တဲ့ကယုတ်ကီရင်အသံမျိုးလေးနဲ့ညူတူတူအသံကလေးတွေကိုကျွန်တော်ကြားရတယ်။အဲ့ဒါနဲ့ပဲကျွန်တော်ကလေဩဒီခြုံပုတ်ထဲမှာတော့ချစ်သူဇုံတွဲတွဲတော့ရှိလိမ့်မယ်ထင်ပါရဲ့ဆိုပြီးတော့တခြားဘက်ကိုအလှဲ့မှာအဲ့ဒီခြုံတဲကမိမသားအရွယ်လက်လက်တယောက်နဲ့ဘိုခွေးစုပ်ဖွားကလေးတကောင်ထွက်လာတာကိုတွေ့ရပါလေအဲ့ဒီတော့မှပဲစောစောတုန်းကမေတ္တာနဲ့ပြောစကားတွေးဟာလူလူချင်းပြောနေခြင်းအရှင်းမဟုတ်ခွေးကိုအလွန်ချစ်တဲ့ဒီအမျိုးသမီးကြီးကယုတ်ကရင်ပြောနေရှာတာပဲသ ူရဲ့အချက်ဟာဖြင့်ဒီခွေးအပေါ်မှာဘလောက်ထိသံရောစဉ်ကြီးမာနေတယ်။အတိုင်းတာကင်းမဲ့စွာရှိနေတယ်။အံ့ဩဖို့ကောင်းလောက်တဲ့လူရဲ့ခံစားချက်ဆိုတာမျိုးဟာကိုနားမလည်နိုင်လောက်အောင်ရှိတတ်တယ်ဆိုတာကိုအဲ့ဒီကလေးကကျွန်တော်ကတွေးမိလာခဲ့ပါတယ်။ဟုတ်ပါတယ်။အထူးသဖြင့်အထီးကျန်ဆန်းဆန်းနေတတ်တဲ့လူလောကမှာတခြားလူလူချင်းပဲဖြစ်ဖြစ်ကိုဘဝလုပ်ငန်းတွင်အတွင်ပြဿနာတွေကြောင့်ပဲဖြစ်ဖြစ်စိတ်ထွေပြနေတဲ့လူကြောက်ကြရဲ့ဖြစ်နေတတ်တဲ့လူအာရုံမောပန်းနေတဲ့လူဖြေးမဆဲနိုင်တဲ့လူတွေဟာဒီအတိုင်းပဲပေါ့ခွေကြောင်စတဲ့သူတို့အိမ်မွေးတိရစ္ဆာန်ကလေးတွေနေပဲသူတို့ပျော်မွေ့နေကြတာလူအချင်းချင်းချစ်တာတဲ့တောင်မှခိုင်မြဲတဲ့အစားထိုးမြစ်တာနဲ့အစွဲကပ်နေကြတာမျိုးတွေကိုကျွန်တော်တို့တွေ့ရမှာဖြစ်ပါလေအခုယောနာအဲ့ဒီသဘောတရားအတိုင်းပဲတထက်သေးပဲလို့ဆိုရတော့မှာဖြစ်ပါလေအဲ့ဒီသဘောအတိုင်းမှုလို့လေဒီယုခလောကကထွက်ပေါ်လာတဲ့ကျက်စုပင်အရေးကြီးထိုးလာတာနဲ့ပဲသူဟာစိတ်ပြေသွားတယ်အကြီးအကျယ်အာရဝမ်းမြောက်ရတယ်ဆိုတဲ့အဖြစ်ကိုကျွန်တော်တို့တွေ့လာရခြင်းပါပဲနှုတ်ကပတ်တော်ဟာနော်အလွန်လေးနဲ့ပါတယ်ကျွန်တော်တို့ဒီအပိုင်းမှာအလေးအနက်စဉ်းစားဖို့ရန်လေနှုတ်ကပတ်တော်ဟာတောင်းဆိုနေပါတယ်မိတ်ဆွေအပေါင်းတို့ယောနာပရောဖက်ဟာသူရဲ့နိနေဝေအပေါ်မှာထားတဲ့အမျက်တွေကိုယ်တိုင်ခံစားရတဲ့ဒုက္ခတွေအကုန်လုံးအခုချိန်မှာပြေပြောက်သွားတယ်။ညနေတိုင်တန်းနဲ့တောင်အောက်ကိုဝုံဝုံပြေးဆင်းပြီးတော့ရေလေးတစ်ပုံလောက်ဆွဲယူလာလိုက်ကျက်စုပင်ကိုလောင်းလိုက်သဘောတွေကျလိုက်နေဖြစ်ခဲ့လိမ့်မယ်။ပြီးတဲ့နောက်တွတ်နဲ့နော်ဒီသက်မဲ့ကျက်စုပင်ကြီးကိုသူကစကားပြောချင်းပြောမှကျက်စုကြီးမင်းကလွယ်ပြီးငါ့မှာအားကိုးစရာလိုလည်းဘာမှမရှိတော့မင်းကိုပဲတိုင်တင်ရအောင်မကွယ်။အခုဆိုရင်လေနိနေဝီဆိုတဲ့မြို့ကိုငါကြည့်နေတာငကိုကအတိုင်ပဲဖျားပခင်ကိုဒင်းတို့နောင်တနဲ့ချင်းကပ်ကိုးကွယ်နေကြစေပဲကွဒင်းတို့လိုဟာမျိုးတွေအတွေ့များအံ့ရော်ကွယ်ဖျားတရားပြန်ပြီးတော့ကြည်ညိုဖို့ရန်အဖဖျားသခင်ကလည်းငါ့ကိုများမညာမတာခိုင်းရဲ့လေခြင်းအဲ့ဒါနဲ့ပဲငါခမပင်လေတဲကနေငါကြီးတကောင်ရဲ့ဘိုက်ထဲမှာဒင်းတို့ကြောင့်သုံးရက်သေးခဲ့ရဘူးသေးတယ်နောက်မှအသက်ရှင်ပြန်ခွင့်ကိုအဖဖျားသခင်ကပေးပြီးတော့ဒင်းတို့စီကိုဖျားသခင်အမိန့်အတိုင်းတွားပြီးတော့အမှုတော်ကိုဆောင်ပြန်တော့လေစံမတူပဲဟိဒင်းတို့နိနေဝေသားတွေဟာလေအဲ့ဒီလိုစံမတူလို့ပြောရတော့အောင်ပြောင်းလဲကုန်လို့အခုအပြစ်ဘေးကနေလွတ်ကုန်ပြီကွယ်လွတ်ကုန်ပြီငါကတော့အဲ့ဒီနိနေဝေကဟာတွေတယောက်မှကြည့်မရလို့သေစီခြင်းနေတာအကုန်လုံးတလွဲတွေဖြစ်ကုန်ပြီကိစ္စမရှိပါဘူးလေကျက်စုပင်လေးရေမင်းသာငါအနာမှာအရိတ်ကလေးနဲ့ရှိနေငါကြည်နက်ပါပြီဆိုတာမျိုးတွတ်နဲ့ပြောခဲ့လိမ့်မယ်ဆိုတဲ့ဦးကြောင်ကြောင်ဘဝကိုရောက်နေပြီလို့ကျွန်တော်တွေ့ဆပါတယ်ဟုတ်ပါတယ်ကမုန်းတိမ်ပြာဆိုတဲ့အပင်လှလှအပင်မျိုးတစ်ပင်ကိုအသေးဆွဲခဲ့ဘူးတဲ့ကျွန်တော်ရဲ့ကြီးတော်ကြီးတယောက်ကိုကျွန်တော်ငငယ်ရတွေ့ခဲ့ပူပါတယ်အဲ့ဒီကမုန်းတိမ်ပြာဟာမလှဘူးလားဆိုတော့တော်တော်လှပါတယ်တမေဒါကြီးကိုသံမှန်အပွင့်တပွင့်နဲ့အပင်ကြီးအဖြစ်မဟုတ်တော့ဘူးငါသမီးနဲ့ဖြစ်ပြီးတော့သူ့အဖို့တကဘာထင်ရလောက်အောင်ဆွဲလန်းခဲ့တယ်ဆိုတာတွေ့ကိုကျွန်တော်ငငယ်တုန်းကပြင်ဦးလွင်မှာကျွန်တော်ကြုံခဲ့ဘူးပါလေအဲ့ဒီပန်းအိုးတဲကငောက်တက်အပွင့်ကိုများကျွန်တော်တို့ကလေးတွေကသွားကင်လိုက်မယ်ဆိုတာနဲ့လေအမလီငါပန်းကလေးကိုအရင်မကင်လိုက်ကြပါနဲ့ဆိုပြီးတော့လှန့်လှန့်ပြီးတော့သူ့မှာတားရတာအမောအဲ့ဒီအချိန်ကာလတုန်းကခလေးတယောက်သာဖြစ်ခဲ့ဘူးတဲ့ကျွန်တော်ဟာနားမလည်နိုင်ခဲ့ပြီမေအခုအချိန်မှာတော့အံ့ဩပွေသောလူမနောတို့လူသဘာဝတို့အကြောင်းတွေကိုဆက်ဆက်စဉ်းစားရင်းနဲ့အများကြီးနားလည်လာရပြီလို့ဆိုချင်ပါ रे အဖဖျားသခင်ကိုကျေးဇူးအထူးပဲတင်မိပါ रे မိတ်ဆွေစောစောပိုင်းကဥယျင်ထဲမှာဘာမှမဟုတ်တဲ့ဘိုကွေးအမွေးဘွားကလေးကိုအသေးပုံပြီးတော့ချစ်နေတဲ့မိန်းမတယောက်လို့ပေါ့ကျွန်တော်ဟာဒီအမျိုးသမီးအကြောင်းကိုနော်ကိုကြုံဘူးသွေတာကျွန်တော်ပြောရတာပါအသေးစိတ်ကျွန်တော်ကြီးတော်ကြီးအကြောင်းသိတာမျိုးလို့မသိပါဘူးတကယ်မဲ့သူဟာသူ့ခွေးတဲ့လောကကြီးမှာဘာဆိုဘာမှမချစ်နိုင်တဲ့ဟန်ကတော့အမှန်ပဲရှိတယ်သူ့ရဲ့နှလုံးသားရဲ့စိတ်အစဉ်ဟာကပြောင်းကပြန်တစ်ခုခုတော့ဖြစ်နေတယ်သဘာဝမကျမှုသော၎င်းသဘာဝလွန်ကဲမှုသော၎င်းတစ်ခုခုတော့တစ်ခုခုပဲလို့ကျွန်တော်အနေနဲ့အခိုင်အမာပြောချင်ပါတယ်အကယ်၍သာသူ့မှာချစ်သူခင်မွန်းရှိနေတယ်ဆိုပါတော့ရှိနေသည့်တိုင်အောင်ကျွန်တော်ပြောရပါ रे အဲ့ဒီလူချစ်သူအတွက်ဆိုရင်တောင်မှအဲ့ဒီလူအပေါ်မှာသူဟာတလောက်အထိနူးညံ့သိမ်မွေ့သောချစ်ချင်းနဲ့ချစ်နိုင်ပါမလားမချစ်နိုင်လောက်ဘူးယူရနိုင်ပါမလားမယူရနိုင်လောက်ဘူးလို့ကျွန်တော်အနေနဲ့တွေးမိပါ रे မိတ်ဆွေဟုတ်ပါ रे အခုကျွန်တော်ရဲ့ Prophet ယောနာဟာဘယ်ဘက်ကကြည့်ကြည့်ကြက်မပြည့်တဲ့လူတွေကလူတယောက်သာလျှင်ဖြစ်တယ်ကြောက်ရဲ့စိတ်ထားနဲ့ထွေပြနေတဲ့လူတယောက်ရဲ့ဘဝသာဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်တို့အနေနဲ့အလေးအနက်သဘောပေါက်နိုင်လောက်ပါ रे ဒါနှုတ်ကပတ်တော်ကဖော်ပြတဲ့လူရဲ့မနောပဲဒါပေမဲ့တော့မိတ်ဆွေ အဲ့ဒီလိုလူရဲ့စိတ်ဟာလှုပ်ရှားတတ်တယ်ဆိုပေမဲ့အဖဖျားသခင်အပေါ်မှာအလေးနဲ့အားကိုးတဲ့လူကျေးဇူးတော်ကိုမမေ့တဲ့လူတယောက်ကြပြန်လို့လေပုံစံမတူပြန်ဘူးသူခံစားရတဲ့စိတ်တဆပြီးပင်ဖြင့်အလွန်ကောင်းမွန်တဲ့အဖဖျားသခင်ရဲ့ဘုန်းတော်ကိုနားလေစီတယ်ထင်ရှားပေါ်လွင်စီတယ်ဆိုတဲ့သဘောတရားတွေ့ကိုကျွန်တော်တွေ့နိုင်ပါ रे အထူးသဖြင့်ကျွန်တော်အနေနဲ့ဒီအပိုင်းမှာ55ခုမြောက်သောဆာလံမှာဒါဝိမင်းကြီးစိတ်လှုပ်ရှားစွာနဲ့ဆူဖွဲ့ခဲ့တဲ့လင်္ကာကိုတွေ့ပြီးသတိရမိပါ रे ဒါဝိမင်းကြီးလည်းအဲ့ဒီအချိန်မှာစိတ်တဆတစ်မျိုးကိုတော့ခံစားရတာပဲဒါပေမဲ့ယောနာနဲ့ပုံစံမတူဘူး။အိုဖျားသခင်အကျွန်ုပ်ဆူတောင်းသောစကားကိုနားထောင်တော်မူပါ။အသနာတော်ခံသောအခါရှောင်၍နေတော်မူပါနှင့်။ကြည်ရှုနားထောင်တော်မူပါ။ယံသူဤစကားသံကြောင့်တော်၎င်း။မတရားသောညှင်းဆဲခြင်းကြောင့်၎င်း။အကျွန်ုပ်သည်ညှိုးငယ်သောစိတ်နှင့်ညီးတွားမြည်တမ်းလျက်နေရပါ၏။သူတို့သည်အကျွန်ုပ်အပေါ်၌အပြစ်ကိုသက်ရောက်စေ၍ဒေါသစိတ်နှင့်မုန်းကြပါ၏။အကျွန်ုပ်နှလုံးသည်ကိုယ်အထဲ၌တုန်လှုပ်၍သေဘေးကိုကြောက်အားကြီးပါ၏။ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်၍အလွန်ထိတ်လန့်ခြင်း၌မွန်းလျက်ရှိပါ၏။မိတ်ဆွေခြားနာချက်ကိုမိတ်ဆွေတို့သတိထားမိမယ်ထင်ပါတယ်နော်။ယောနာဟာသေခြင်းလှပြီးသေရစီတဲ့။ဒါဝိဒ်ကျတော့သေရမှကြောက်တယ်တဲ့။တခါဆက်လိုက်တာရှိပါသေးတယ်နော်။ငါသည်ဂျိုးငှက်ကဲ့သို့အတောင်ကိုရပါစေသော။ထိုတို့ရလျင်အခြားသူပြန်သွား၍ငြိမ်ဝှက်လျက်နေလိမ့်မည်ဝေးစွာသွား၍တောမှနေရာကျလိမ့်မည်ပြင်းစွာသောမိုးသက်မုန်တိုင်းနှင့်လွတ်ချင်းဟာအလျင်အမြန်ပြေးလိမ့်မည်ဟုအကျွန်ုပ်စိတ်ရှိပါ၏တဲ့ဘယ်လိုပဲဖြစ်ဖြစ်ပါမိတ်ဆွေယောနာတယောက်ဟာဘဝမှာတော့အတော်ကြီးကိုအထုအထောင်းခံလိုက်ရတာနဲ့အမျှအေယာမအမှုတော်ကြီးတစ်ခုကိုလေရွတ်ရွတ်ချွန်ချွန်ထမ်းဆောင်ပေးနိုင်ခဲ့ပြီဆိုတာကိုတော့ဓမ္မသမိုင်းရဲ့မငင်းဆန်နိုင်ပါသောအမှန်တရားအဖြစ်ကျွန်တော်လက်ခံထားကြရမှာပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုယောနာအတွက်အဖဖျားသခင်ကနေပြီးတော့ထိုက်ထိုက်တန်တန်ကြီးမွေးဖွားပေးလိုက်တာကတော့ခွေးလည်းမဟုတ်ဘူးကြောင်လည်းမဟုတ်ဘူးကျက်စုပင်ကြီးတဲ့အင်္ဂလိပ်ကျမ်းကဖော်ပြချက်အရာကတော့ God လို့ခေါ်ပါတယ် GOURD God ဖြစ်ပါတယ်ဘူးသီးပင်နဲ့လည်းဆင်တူတဲ့နွယ်ပင်ကြီးဖြစ်မယ်လို့ထင်ရပါတယ်ပြီးတော့မှတခါကောင်းကိုစွန့်၍မိုးစီသည်ဆိုရကြတော့ shadow over his head လို့ဖော်ပြပါ रे သူ့ရဲ့ကောင်းပေါ်မှာအရေးသိပ်ကောင်းတယ်ဆိုတဲ့သဘောပေါ့မိတ်ဆွေအပေါင်းတို့မသေးကောင်းမပြောက်ကောင်းပဲပြော့ပြော့သေရွာပြန်ကြီးပဲပြော့ပြော့ပြောလို့ရတဲ့ယောနာအဖို့ကတော့စိတ်တဆကြီးလို့အရာရာကိုမကြည့်မနှက်ဖြစ်အကောင်းကိုအကောင်းမမြင်နိုင်စိတ်တွေအကုန်လျှောက်ပြီးတော့အကုန်လုံးကိုမကြည့်မနှက်ဖြစ်နေတဲ့အချိန်အဲ့ဒီကောင်းပေါ်ကအရွက်စိမ့်စိမ့်ကလေးတွေနဲ့အရိပ်ကလေးရတာကိုပဲအေယာမဆုမင်္ဂလာကြီးအမှတ်နဲ့ငိမ့်ပြီးတော့စိတ်ချမ်းသာသွားရတယ်အစွဲကပ်သွားရတယ်ဆိုတဲ့သဘောပဲဖြစ်ပါတယ်ထူးဆန်းပါပြီးတော့နော်တကယ်တော့မိတ်ဆွေအပေါင်းတို့စကြဝဠာအနန္တနဲ့တကွလူလောကကြီးတစ်ခုလုံးကိုဖန်ဆင်းတော်မူတဲ့အဖဖရာသခင်ဟာလူသားတစ်ယောက်ရဲ့စိတ်နှလုံးကိုအခုလိုပြန်ပြီးတော့ကောင်းကြီးပေးနိုင်တယ်လို့တခါတည်းကမှလူသားနားမလည်နိုင်လောက်အောင်လူသားရဲ့စိတ်နှလုံးကိုအခက်အခဲတွေနဲ့ကြုံတွေ့စေခြင်းအပြင်လေသူ့ရဲ့ဘုန်းတော်ကိုထင်ရှားစေနိုင်သေးတယ်ဆိုတာတွေ့ကိုကျွန်တော်ဘယ်လို့မှ short တက်လို့မရနိုင်ပါဘူးမျက်နာတော်ကိုလွှဲတော်မူရင်သူတို့သည်ပင်ပန်းကြပါ၏သူတို့အသက်ကိုရုပ်သိမ်းတော်မူရင်သူတို့သည်သေ၍မိမိတို့မြေမှုန့်တဲ့သို့ပြန်သွားကြပါ၏တပံဝိညာဉ်တော်ကိုလွှတ်၍သူတို့ကိုဖန်ဆင်းတော်မူသဖြင့်မြေကြီးမျက်နှာကိုအသစ်ပြုပြင်တော်မူ၏ဆိုရက်ဆာလံတီချင်းတဲကဆူဖွဲ့တဲ့အတိုင်းပဲပေါ့အရာရာဟာသူ့ရဲ့လက်တော်ထဲမှာပဲရှိနေတာမဟုတ်ဘူးလားတခါ24ခုမြောက်သောဆာလံမှာကြတော့လေမြေကြီးနဲ့မြေကြီးတစားကို၎င်းလောကရနှင့်လူသားကို၎င်းသူ့ပိုက်နေဆိုပြီးတော့ပြက်ပြက်သားသားပဲဖော်ပြထားခဲ့ပြီးပြီဆိုတာကိုလေကျွန်တော်တို့အစဉ်တစိုက်အောက်မေ့ဖို့လိုပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အစစအရာရာမှခန့်နှုံချာချာဖြစ်နေသူယောနာဆိုတဲ့လူတယောက်အဖို့ကတော့အထုဆိုပွဲမရှိ။ကျက်စုပင်တပင်ကိုဖန်ဆင်းပေးလိုက်တာနဲ့ပဲဒီလူဟာဒီကျက်စုပင်ကိုတကဘာထင်ပြီးတော့ဖျားသခင်ကိုသေဖို့အထိဆူတောင်းမိခဲ့တဲ့အဆင့်ကနေပြီးတော့လောကကြီးဟာဒီကျက်စုပင်ကြောင့်ပဲသူ့အဖို့ပြန်ပြီးတော့အတိတ်ပဲရှိလာသည်အလား။သူ့ရဲ့စိတ်ထဲမှာလှုပ်ရှားစွာနဲ့ခံစားနေရစဉ်စိတ်တစအစွဲတို့ကပ်နေစဉ်နောက်ထပ်ဘယ်လိုဘဝသင်ငန်းစာရယူရအောင်မေဆိုတာကိုတော့ယောနာဟာတွေးဆနိုင်ခဲ့လိမ့်မယ်လို့ကျွန်တော်တို့မထင်ပါဘူးမှန်ပါ रे ယောနာဝတ္ထုအခန်းကြီး၄အငယ်9ကိုကြည်ပါ내ဖြံမိုးလင်းသောအခါဘုရားသခင်ခန့်ထားတော်မူသောပိုးကောင်သည်ကျက်စုပင်ကိုကပ်၍ ညှိုးနွမ်းစေ၏တဲ့။သွားပြန်ပဲဟဲ့နောက်တစ်ခုလို့ဆိုရပါတော့မယ်။ထူးထူးခြားခြားဘုရားသခင်ဟာတစ်ချိန်ကငါးကြီးတကောင်ကိုခန့်ထားပြီးတော့သူ့ကိုသိမ်းဆီးခဲ့သလိုအခုအချိန်မှကျတော့ထူးထူးခြားခြားပိုးကောင်တကောင်ကိုထပ်မံခန့်ထားပေးလိုက်ပြန်ပြီတဲ့။ဘာလို့ဖြစ်လို့လဲဆိုတော့အဲ့ဒီသူအားကိုနေတဲ့ခိုးလှုံနေတဲ့တကဘာထင်နေတဲ့ကျက်စုပင်ကိုကိုက်စားပြစ်ဖို့ပဲသူအသက်တမယမြတ်နိုးပြီးတော့လောကကြီးတစ်ခုလုံးကိုမကျေနပ်သေမတတ်ဖြစ်အောင်ခံစားရတဲ့စိတ်ဒုက္ခတွေအတွေ့ဖြေသိမ့်စရာရဲ့လို့တခုရေသောခေါင်းပေါ်ကကျက်စုပင်ကိုအဲ့ဒီပိုးကတညလုံးကိုက်ပြီပေါ့မိတ်ဆွေအဖဖရဲသခင်ရဲ့စီရင်တော်မူခြင်းဟာဘလောက်ထိနဲ့နေတယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်ရဲ့သင်သိရသောတမန်ကျမ်းသင်ခန်းစာတွေဟာအစဉ်တစိုက်ဖော်ပြခဲ့ပြီးဖြစ်ပါတယ်။နောက်တစ်နေ့အစီအစဉ်မှာယောနဝတ္ထုကိုဆက်လက်နားဆင်ခြင်းအပြင်အဖဖျားသခင်ရဲ့အံ့ဩပွေသောစီရင်တော်မူခြင်းအကြောင်းတွေကိုဆက်လက်ကြားနာရမှာဖြစ်တဲ့အကြောင်းတင်ပြရင်းဒီနေ့အစီအစဉ်ကိုရနာလိုက်ပြရစီ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်သိရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနဝတ္ထုအခန်းကြီးလေးအခန်းငယ်၈ကနေအခန်းငယ်၁၁အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။